ကမ္ဘာကာယောဂါကိုဗစ်-19ဖြစ်ပွားနေခြင်းဖြစ်တဲ့အပြင်မြန်မာနိုင်ငံမှာဆစ်အာဏာသိမ်းမှုနောက်ဆက်တွဲအကျိုးဆက်တွေကြောင့်ပြည်ပထွက်ခွာလို့သူအလုပ်သမားတွေနဲ့ပြည်ပရအလုပ်သမားတွေမှာတရားဝင်အလုပ်လုပ်ကင်ဝင်အပါအဝင်နေထိုင်ခွင့်ဗီဇာ၊ပတ်စပို့သက်တမ်းတို့ကိစ္စတွေမှာစင်ခေါ်မှုအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်။မြန်မာရွှေ့ပြောင်းအလုပ်သမားတွေအများဆုံးပြည် ပါထွက်ခွာပြီးဝင်ဝေရှာလိုသူတွေမြန်မာနိုင်ငံအနှံ့အပြားကအလုပ်လုပ်ကြိုင်လိုသူတော်တော်များများဟာအိန္ဒိယချင်းထိုင်းနိုင်ငံမလေးရှားနိုင်ငံစင်ကာပူနိုင်ငံဂျပန်ထောင်ကိုရီးယားနောက်ဒူဘိုင်းပါဝင်ပြည်ပနိုင်ငံတွေစီကိုအလုပ်လုပ်ကြိုင်နိုင်မှုထွက်ခွာလုပ်ကြိုင်ကြလေးရှိပါတယ်။ဒီနှစ်ပိုင်းနေအတွင်းမှာကမ္ဘာကရောဂါ COVID-19 ကရောဂါကာလဖြစ်နေတာကြောင့်ရောမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစဆေးရနာသိမ်းပြီးတဲ့နောက်ပိုင်းပြည်ပထွက်ခွာအလုပ်လုပ်လို့သူတွေဟာအခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်။မြန်မာနိုင်ငံသားတွေတွားရောက်အလုပ်လုပ်ဖို့စိတ်ပါဝင်စားမှုများတဲ့ဂျပန်နိုင်ငံမှာ COVID-19 ရောဂါကြောင့်ရောဆေးရနာသိမ်းမှုကြောင့်မှအလုပ်သမားတွေကြားလက်ရှိတွေ့ကြုံနေရတဲ့အခြေအနေကိုဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတဦးဖြစ်တဲ့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းဆွေက VOA မြန်မာပိုင်းကိုရှင်းပြပါဗျ
။ဂျပန်မှာဒီကိုရိုနာကိစ္စဖြစ်တဲ့ခါကျတော့ဂျပန်နဲ့မြန်မာနိုင်ငံကြားထဲမှာတာမန်ဒီ flight တွေအကုန်လုံးရပ်သွားတယ်။ရပ်သွားပြီးတော့အရေးပေါ်ကိစ္စတွေပါပဲတုံးတယ် relief flight လောက်ပဲရှိတဲ့ခါကျတော့နောက်ဂျပန်ကဒီနိုင်ငံကြားကနေပြီးတော့အဝင်အကုန်လုံးကိုသူကပိတ်ထားတာပေါ့။ဒီဂျပန်မှာရောက်နေပြီးသားအရေးရှိနေပြီးသားမမာဒီကပဲဒီအလုပ်လုပ်လို့ရပြီးတော့မမာနိုင်ငံမှာဒီဗီဇာချရတဲ့လူရှူရီချရတဲ့လူတွေတော့မှဝင်ခွင့်မရှိတဲ့ခါကျတော့ဒီမမာနိုင်ငံကနေပြီးတော့အာဏာသိမ်းပြီးနောက်ပိုင်းမှာပေါ့လေဂျီကိုရောက်လာတဲ့ရွှေ့ပြောင်းလို့ဆိုမှဆိုတာမသိမရှိဘူးမဆုမွေ
ဟုတ်ကဲ့အဲ့တော့တို့ဝင်ဖို့လဲဒီဂျပန်ဆိုရရဲ့ policy အရရောနောက်ပြီးတော့ဒီဘက်ကနေတရားဝင်ထွက်လာဖို့အတွက်လည်းအဆင်မပြေတော့ဒီမှာရောက်နေတဲ့ဒီဂျပန်ကိုရောက်နေတဲ့မြန်မာနိုင်ငံသားတွေပေါ့နော်အထူးသဖြင့်တရားဝင
်
ဒီ passport တွေနဲ့နေပြီးတော့လုပ်နေရတဲ့လူတွေအတွက်ကဘယ်လိုများတို့အတွက်ပေါ့နော်ဘယ်လိုမျိုးဒီအခက်အခဲတွေရှိတာမျိုးတွေကြားမိလဲရှင
်ဆေးအုပ်စုရှိနေတဲ့တိုင်းပြည်တော့မပြန်နိုင်ဘူးဆိုပြီးတော့ဖြစ်လာရတယ်အဲ့ဒီအချိန်မှာပဲဒီဂျပန်အစိုးရကလည်းဒီမြန်မာနိုင်ငံမှာအာဏာသိမ်းလိုက်တဲ့အတွက်ကြောင့်မို့လို့အဲဗီဇာတက်တန်းစေတဲ့လူတွေဗီဇာတက်တန်းကုန်ကန်သည့်လူတွေဗီဇာတက်တန်းပြည့်သွားတဲ့လူတွေတကယ်လို့များပေါ့လေမြန်မာနိုင်ငံကိုမပြန်ချင်ဘူးဆိုလို့ရှိရင်ဒီနိုင်ငံမှာဆက်ပြီးတော့နေလို့ရတဲ့အဲသူတို့ယာယီနေထိုင်ခွင့်6လသူတို့ထုတ်ပေးပါတယ်တပတ်မှာ28နာရီပဲလုပ်လို့ရတဲ့အဲ6လသမားနဲ့တပတ်မှာနာရီ40အထက်လုပ်လို့ရတဲ့အဲ့လိုမျိုးဆိုကျွန်တော်လာဝကအနေပြီးတော့ဒီ6လတိုင်ခွင့်ထုတ်ပေးတယ်ပေါ့။အဲဒီ6လပြည့်တဲ့အခါမှာဗမာနိုင်ငံမှာမပြောင်းလဲသေးဘူးဆိုလို့ရှိရင်နောက်တစ်ခါ6လတက်တန်းတို့နောက်တစ်ခါ6လတက်တန်းတို့ပေါ့။အဲ့လိုပုံမျိုးတွေတော့သွားနေရတာပေါ့
။နိုင်ငံတော်ဝန်ကမြန်မာနိုင်ငံသားတွေအများစုတွားရောက်အလုပ်လုပ်ကြနေတဲ့မလေးရှားနိုင်ငံဘက်မှာလည်းမြန်မာနိုင်ငံသားရွှေပြောင်းအလုပ်သမားတွေကြားလက်ရှိကြုံနေရတဲ့အခြေအနေတွေကိုမလေးရှားရောက်မြန်မာအလုပ်သမားတွေအရေးအဖမ်းခံရတဲ့အကျဉ်းစခန်းတွေမှာရောမြန်မာတွေနေရပြန်ခွင့်ရဖို့အရေးစတာတွေပါလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ကိုတီဟမောင်မောင်ကအခုလိုရှင်းပြပါဗျ
။ဒီကိုဗစ်စားဖြစ်တဲ့ကော2020မတ်လ18ရက်နေ့ပေါ့နော်။အဲ့ကနေပြီးတော့တို့စပြီးလော်ဒေါင်းချတဲ့ကောအခုချိန်ကြီးအလုပ်သမားခေါ်ယူတာတွေမရှိတော့ဘူးပေါ့။မလေးရှားအစိုးရကလည်းအခုအလုပ်သမားခေါ်ယူဖို့အတွက်ဒီကိုတို့အခက်အခဲရှိတဲ့အတွက်မလေးရှားအတွင်းထဲမှာပေါ့နော် overstay ဖြစ်နေတဲ့သူတွေအကြောင်းမျိုးမျိုးကြောင့်ပေါ့နော
်ဟုတ်ကဲ့ဒီ
တရားမဝင်နေထိုင်နေတဲ့သူတွေအတွက်ကို work permit ပေးဖို့အတွက်ကိုပြီးခဲ့တဲ့နှစ်ပေါ့ဒီ2021ဒီဇင်ဘာ31ထိလာပြီးတော့ register လုပ်ပါဆိုပြီးသူတို့ခွင့်ပြုထားတယ်အဲ့ဒီ register လုပ်ထားတဲ့သူတွေကအခုချိန်မှာသူတို့ immigration မှာလက်ပွေနှိပ်တာတို့ permit တင်ဖို့ process တွေတော့စလုပ်နေတာတွေရှိနေပြီခင်ဗျမြန်မာပြည်ကနေပြီးတော့တရားဝင်လာပြီးတော့လေရှိဒီအလုတ်ရှင်နေတဲ့တက်တန်းတိုးနေတဲ့လူတွေအတွက်တော့အဆင်ပြေတယ်ခင်ဗ
ျဟုတ်ကဲ့ကိုတီးကအဲ့တော့လက်တလောအဲ့ဒီမလေးရှားမှာရောက်နေတဲ့ဗမာအလုတ်သမားတွေသူတို့ရင်ဆိုင်ရတဲ့အခက်အခဲမျိုးရှိတယ်ဆိုရင်ရောဘာတွေများဖြစ်မလဲရှင
်တချို့ကြတော့လေဝတ်ပါမစ်တင်ခြင်းပေမဲ့အလုတ်ရှင်ရဲ့စာရဲစာတမ်းမပြည့်စုံလို့မတင်ရတဲ့သူတွေရှိတယ်တချို့ကြတော့လေအငှားကုမ္ပဏီတွေနဲ့လုပ်နေတာတွေတော့ရှိတယ်ပေါ့နော်ဆရာမဝင်များဘူးဗမာနိုင်ငံကိုပြန်စီစစ်တဲ့အခါမျိုးတွေရှိတဲ့အခါကျတော့သူတို့တကယ်တကယ်ပါမစ်တင်ဖို့ immigration ကိုတားတင်တဲ့အခါမှာလက်ထဲမှာ passport စာအုပ်မရှိတဲ့အတွက်တချို့မတင်လိုက်ရတဲ့သူတွေလည်းရှိတယ်ပေါ့
ကိုယ့်ရဲ့ passport က expire ဖြစ်သွားပြီပေါ့နော်တက်တန်းကုန်သွားပြီနေဖို့လည်းအဆင်မပြေတော့ဘူးဆိုလို့ရှိရင်ရောဒီမြန်မာနိုင်ငံဆိုင်ရာတန်ယုံဘက်ကရောသူတို့ဘာတွေလုပ်ပေးနိုင်တာမျိုးတွေရှိလဲ
ဟုတ်ကဲ့ passport တက်တန်းတည်သွားတဲ့သူတွေအတွက်ကိုတော့တက်တန်းတိုးဖို့မြန်မာတန်ယုံအနေနဲ့ဆောင်ရွက်ပေးနေတာတွေရှိတယ
်ဟုတ်ကဲ့
အကယ်၍ညာအဲ့ဒီသူကပေါ့မြန်မာနိုင်ငံအပြီးပြန်မယ်လက်ထက်မှာလည်းခုနပြောသလိုပေါ့ passport စာအုပ်တက်တန်းမရှိတော့ဘူးဆိုရှင်ဒီ offline ကိုခေါ်တဲ့ CI ရှောက်ပြီးတော့ပြန်လို့ရတဲ့နီးလမ်းတွေရှိတယ်ပေါ့
ဟုတ်ကဲ့
ပြန်ရင်တဲ့သူတွေအတွက်တော့ CI ရှောက်ပြီးပြန်လို့ရပါသေးတယ်ခင်ဗျာအဲ့တော့ဒဏ်ကြေးအပြင်တော့ဒဏ်ကြေး900ဆောင်ရမယ်အဲ့မပြန်ခင်မှာသူတို့ COVID ကင်းချင်းကြောင်းပေါ့ဆိုတော့အဲ့ဒါလည်းစစ်ကသေးတယ်ဆိုတော့အဲ့ဒါလည်း200ဝန်းကျင်ဆိုတော့ခမန်းကြီးပေါ့သွားစိတ်လာစိတ်မပါပေါ့နော်သူတို့ကုန်ကြားစိတ်က1500ဝန်းကျင်လောက်မှရှိပါတယ်ခင်ဗျာ
မလေးရှားနိုင်ငံဘက်ချမ်းကိုတရားမဝင်လမ်းကြောင်းတွေကနေနေဆက်ဖြတ်ကျော်ပြီးတော့တွားရအလုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားတွေလည်းရှိပါတယ်။ကိုဗစ် -19 ကပ်ရောဂါစီးကမ်းကြောင့်ရောဆီယနာသိမ်းပြီးတဲ့နောက်ပိုင်းလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေကြောင့်တရားဝင်လမ်းကြောင်းတွေနဲ့ပြည်ပထွက်ခွာလုပ်လုပ်လို့သူတွေအခက်တွေ့နေချိန်မှာပဲမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံဘက်ချမ်းကိုတရားမဝင်ထွက်ခွာပြီးအလုပ်လုပ်လို့ကြတဲ့မြန်မာရွှေပြောင်းအလုပ်သမားကနေစဉ်လိုယာနဲ့ချီဝေရောက်နေကြတာပါ။ထိုင်းဆိုရဘက်ကလည်းကိုဗစ်ကူးစက်မှုကာကွယ်ထုံးချုံနိုင်ရေးအပါအဝင်လူဝင်မှုကြီးကြပ်ရေးစီကံတင်းကျပ်မှုတွေနဲ့ပါနေစဉ်လိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးပြီးမြန်မာနိုင်ငံဘက်ခြမ်းကိုပြန်ပြီးတော့ပို့နေတာလာပိုင်းအတွင်းမှာကိုတောင်းတဲ့ချီရှိနေပြီဖြစ်ပါတယ်